အမေရိကန်မှာတရားမဝင်လာရောက်နေထိုင်သူတွေပြန်ပို့ရေးကိုလံဘီယာနိုင်ငံနဲ့သဘောတူညီမှုရရှိလိုက်ပြီဖြစ်တာကြောင့်ကိုလံဘီယာအပေါ်အခွန်ခောက်ခံမဲ့အစီအစဉ်တွေကိုပြန်ရုပ်သိမ်းလိုက်ကြောင်းတမရအင်ဂျီရောကဇန်နဝါရီလ26ရက်တနင်္ဂနွေနေ့နောက်ပိုင်းမှာကြေညာပါတယ်။စစ်လေရင်နေနဲ့ပို့တဲ့အစီအစဉ်အပါအဝင်အမေရိကန်ကိုတရားမဝင်ရောက်နေတဲ့ကိုလံဘီယာနိုင်ငံသားတွေကိုကန့်သတ်ချက်မရှိအကုန်ပြန်လက်ခံဖို့သဘောတူလက်တဲ့အကြောင်းအင်ဂျီရောရဲ့ကြေညာချက်မှာဖော်ပြပါတယ်။အစောပိုင်းကတော့အမေရိကန်စစ်လေယာဉ်တွေနဲ့ပို့လာတဲ့နိုင်ငံသားတွေကိုပြန်လက်မခံနိုင်ကြောင်းကိုလံဘီယာသမ္မတဂူစတာဗိုပက်ထရိုကညှင်းဆန်ခဲ့ပြီးသူ့နိုင်ငံသားတွေကိုအရဖက်သုံးလေယာဉ်နဲ့ပြန်ပို့ပေးတာအပါအဝင်ဂုဏ်သိက္ခာရှိရှိဆက်ဆံဖို့တောင်းဆိုခဲ့ပါတယ်။ကိုလံဘီယာသမ္မတရဲ့ညှင်းဆန်မှုကိုလက်တုံ့ပြန်တဲ့အနေနဲ့အခွန်တိုးကောက်တာအပြင်တန်ခတ်ရေးယူမှုတွေပါချမှတ်သွားမယ်လို့သမ္မတထရမ့်အဆိုအရကပြန်လည်ချင်းချောက်ခဲ့ပါတယ်။ကိုလံဘီယာနိုင်ငံသားတရားမဝင်ရွှေ့ပြောင်းနေထိုင်သူတွေတင်ဆောင်လာတဲ့ပထမဆုံးလေရင်ဆားရောက်ခြင်းမရှိမချင်းကိုလံဘီယာအစိုးရအရာရှိတချို့အပေါ်ချမှတ်ထားတဲ့ပြည်ဝင်ခွင့်ဗီဇာကန့်သတ်ချက်တွေနဲ့ကိုလံဘီယာကတင်သွင်းတဲ့ကုန်ပစ္စည်းတွေကိုတိုးမြင့်တဲ့အစီအစဉ်တွေကိုဆက်လက်ထားရှိသွားမယ်လို့လည်းအမေရိကန်သမ္မတအင်ဂျီရောရဲ့ထုတ်ပြန်ချက်မှာဖော်ပြပါရခင်ဗျာ။